ဒီမိုကရေစီနီးကြရွေးချယ်တင်မြှောက်ထားတဲ့အစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့လုပ်ရမှာတာဝန်ရှိသူတွေဆက်နွယ်ပတ်သက်သူတွေကိုပြစ်မှတ်ထားအရေးယူတန်းခတ်ဖို့သမ္မတကအတိပြုလက်ခံလိုက်တဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်ကြေညာလိုက်တာကြောင့်တက်ရောက်မှုတွေတိတိတတ်တာတွေ့ရတော့မယ်လို့အကဲခတ်တွေကခန့်မှန်းနေကြပါတယ်။ရန်ကုန်မြို့ကဆန္ဒပြပွဲတွေမှာပါဝင်လှူရှားနေတဲ့နိုင်ငံရေးတက်ကြွလှူရှားသူ88မျိုးဆက်ဦးကျင်ပြီးကတော့အမေရိကန်သမ္မတရဲ့ကြေညာချက်ဟာအာဏာသိမ်းတဲ့လုပ်ရက်ကိုကမ္ဘာဒီမိုကရေစီအတိုင်းအဝန်ကလက်မခံဘူးဆိုတာပြသရာရောက်တဲ့ပြောဆိုချက်ဖြစ်တယ်လို့မြင်ပါတယ်။
မကြနိုင်ငံရဲ့ဟိုဗမာပြည်နဲ့ဟိုဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဟိုလက်ရုံးကြီးဆောင်ရတာကအစစ်တရောကြားပြီးဒီမိုကရေစီကိုနှောင့်ယှက်လို့တဲ့ဆရာတွေကိုဆိုပြတဲ့ခက်တာကဗမာပြည်ရဲ့ဒီမိုကရေစီကိုထောက်ခံအားပေးမှုဖြစ်တယ်ဆိုတဲ့အချက်နဲ့တင်တာတော်တော်လေးဟိုခရီးရောင်ရောက်လာပဲ။နောက်ခုနသူရဲ့ပိုင်ဆိုင်မှုတွေကပြီးတော့ပြည်သူ့ကိုမထိရတဲ့နည်းလမ်းနဲ့ဟိုဒီစစ်စွဲတာကဒီဆရာနာပြည်ရဲ့ပိုင်ဆိုင်မှုတွေကိုပြည်သူ့ကြီးဘာမလဲဆိုတဲ့ကိစ္စအားလည်းဒါကနည်းနည်းများတော့သူကချိနာတာပဲဗျာ။
အမေရိကန်ကပြစ်မှတ်ထားတန်ခတ်မဲ့စည်ရင်းကိုဒီတစ်ပတ်ထဲထုတ်ပြန်ရမှာတော့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့မြန်မာအစိုးရပိုင်းဒေါ်လာတန်းတစ်ထောင်ကိုအာဏာသိမ်းစစ်ကောင်ဆောင်တွေမတရားရယူမှာကိုတားဆီးသွားမှာဖြစ်ကြောင်းလဲသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။တန်ခတ်မဲ့အစီအစဉ်မှာတော့ပို့ကုန်လုပ်ငန်းတွေထိန်းချုပ်သွားမှာဖြစ်ကြောင်းလဲပြောပါတယ်။စီးပွားရေးပညာရှင်ဦးမင်းခင်ကတော့ကမ္ဘာမှာနိုင်ငံရေးစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုကတန်ခတ်မှုတွေကြောင့်မြန်မာနိုင်ငံပေါ်ရိုက်ခတ်မှုတွေဟာပြင်းထန်လာနိုင်တယ်လို့လည်းသုံးသပ်ပါတယ်
။ခေါလုံးကလုတ်ခဲ့မှုတမန်နိုင်ငံမှုတန်ခတ်မှုတွေအားလုံးလို့လို့ကိုပြန်လုံးနိုင်ငံလာလာရှိရင်ဒီကပို့ပြီးတော့တိုးလုတ်နိုင်ငံနဲ့လုံးမယ်လို့ယူဆရတယ်။ဆိုတော့ဒီနိုင်ငံတကာဒီဒေါ်လာငွေစီးစင်းတာရောအဲ့ဒီဟာကြီးကြီးကလာပြီးတော့ဟိုရိုက်ခတ်လိမ့်မယ်ထင်တယ်။အဲ့လိုဆိုရင်တော့လက်ရှိအမေရိကန်ဒေါ်လာကိုပဲအားကိုးနေရတယ်။အဲပမာပြည့်နိုင်ငံတကာစီးပွားရေးတို့ရင်းနဲ့ကြည်နင်းနှုတ်မှုအဲ့ဒါဒီအားလုံးကိုတော့အကြည့်ကြီးဟိုချင်းချောက်တဲ့အစင်းတော့စင်ကြီးဖြစ်လာနိုင်တယ်နောက်ပြီးတော့အရေးကြီးဆုံးကဒီဟိုယုံကြည်မှုပေါ့နော်ဒီယုံကြည်မှုပြတ်တာပေါ့ဒီနိုင်ငံမှာဒီလိုဖြစ်ရင်ရှေ့လျှောက်ပဲလို့လုပ်ပြီးရင်းနှီးမြှုပ်နှံရမလဲဆိုတဲ့ပြဿနာအခုလက်ရှိဒီထဲမှာလည်းပဲလောလောဆယ်ကစီးပွားရေးကိုတော်တော်ဆပ်ပြီးကြီးနေပြီလေတော်တော်ကိုအန်ဒီရဲ့အများတွေအခြေအနေသူတို့ရောထိခိုက်နိုင်တဲ့လားလားဒီဆောင်ရှိနေတယ်လို့ပြောရမယ
်အမေရိကန်သမ္မတရဲ့ကြေညာချက်မှာတော့အာဏာသိမ်းစစ်ကောင်ဆောင်တွေအကျိုးအမြတ်ရမယ့်ကိစ္စတွေကိုတားဆီးပိတ်ပင်သွားမှာဖြစ်ပေမဲ့မြန်မာပြည်သူတွေတိုက်ရဲ့အကျိုးရှိမဲ့စစ်မှားရေးစောင့်ရှောက်မှုတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အခြားကဏ္ဍတွေကိုတော့ဆက်လက်ကူညီသွားမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်စီးပွားရေးပညာရှင်ဦးမင်းခင်ကတော့အရင်နဲ့မတူတဲ့အရေးယူတန်းခတ်မှုတွေတွေ့မြင်ရမယ့်အလားအလာရှိတယ်လို့သုံးသပ်ပါတယ
်ကျွန်တော်ပြောလို့ဒီမှတ်ညာဟောင်းနဲ့တွားနေတဲ့အခါကျတော့ဒီလောက်ထိဖြစ်လာမယ်လို့ကြိုတက်ထားမှာမဟုတ်ဘူးတွေ့နိုင်မှာမဟုတ်ဘူးပေါ့နော်ဘာလို့အရင်တွေ့ကြုံနဲ့မတူတဲ့တွေ့ကြုံတွေ့ကြည့်အခုလာလဲလာနေပြီပေါ့နော်ရှေ့လဲလာဦးမယ်တိတ်ကြတဲ့အချိန်ဟုတ်တဲ့အချိန်တစ်ခုမှတော့ဒါတိလာလိမ့်မယ်ဆိုတိလာရင်တော့ကျေးဇူးအားလားတင်နေရေးပေါ့နော်အနာတင်းရဲ့အုပ်စုပေါ်မှာတော့ဟိုအများကြီးထိခိုက်ဖို့တော့ရှိတယ
်စစ်တပ်ကအနာတင်းပြီးနောက်မှာပဲတာဝန်ရှိတဲ့မြန်မာစစ်တပ်နဲ့အဆက်ဆံဖြတ်တောက်တာတွေအရေးယူတန်းခတ်ဖို့တတိပေးတာတွေလည်းရှိနေပါတယ်ဥရောပသမဂ္ဂ EU ကလည်းမြန်မာနိုင်ငံပေါ်အရေးယူတန်းခတ်မှုတွေပြန်လည်သုံးသပ်ဖို့ရှိနေတာပါမြန်မာနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရမျိုးသိန်းကတော့အမေရိကန်နိုင်ငံအနေနဲ့လှုပ်ဖော်ကင်ဘတ်နိုင်ငံတွေနဲ့ပါတွဲဖက်ပြီးတန်းခတ်ပိတ်ဆို့တာတွေကြကြပြက်ပြက်လှုပ်ဆောင်သွားပဲရှိတယ်လို့သုံးသပ်ပါတယ်
ဟုတ်ကျွန်တော်တို့နိုင်ငံဟုတ်ကျွန်တော်တို့ပြည်သူလူထုအပေါ်မှာအတိုင်းအတာတစ်ခုထိတက်ရောက်မှုတွေရှိလာနိုင်နေဆိုတာကိုတုံ့ပြန်စဉ်းစားဖို့လိုပါတယ်အဲ့ဒီအတွက်ကြောင့်မလို့နော်ဒီတန်းထက်ပိတ်ဆို့မှုတွေနဲ့ဆက်ဆက်ပြီးစဉ်းစားတဲ့နေရာမှာနော်နိုင်ငံရေးအရနော်အပြေရှားနိုင်မှုပို့ပြီးတော့ဦးစားပေးဆောင်ရွက်တင်တယ်လို့မြင်ပါတယ
်စစ်တပ်ကအာဏာသိမ်းတဲ့လောက်ရအပေါ်နိုင်ငံတကာအတိုင်းအဝန်ကဖိအားတွေတိုးလာနေရမှာကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံကအခြေအနေတွေအပေါ်စိုးရိမ်ကြောင်းနဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ဆုံးဖြတ်ချက်တရက်ကိုတခဲနဲ့ချမှတ်ထားပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီမှလည်းမြန်မာနိုင်ငံကနိုင်ငံရေးအကျပ်တဲတွေနဲ့ပတ်သက်ပြီးအထူးအစည်းအဝေးတရက်ကိုမနက်ဖြန်တောက်ကြနေမှာကျင်းပသွားဖို့ရှိနေပါတယ်ရှင်။